ရာသီဥတုပြောင်းလဲမှုကိုတိုက်ဖျက်ဖို့အတွက်လှုပ်ရှားဆောင်ရွက်မဲ့အဆင့်လိုက်အစီအစဉ်တွေကိုဗုဒ္ဓဖူးနေ့ကအမေရိကန်သမ္မတဂျိုးဘိုင်ဒန်လက်မှတ်ရေးထိုးလိုက်ပါပြီ။သိပ္ပံနည်းပညာဆိုင်ရာသိခါသမားရီရှိရှိသက်တည်အထောက်အထားခိုင်မာတဲ့မူဝါဒချမှတ်မှုတွေအဖြစ်သူတို့အစိုးရအနေနဲ့ပြန်လည်ပြုပြင်ဆောင်ရွက်သွားမှာဖြစ်တယ်လို့သမ္မတဘိုင်ဒန်ကအင်ဂျူရောမှာမနေ့ကပြုလုပ်တဲ့လက်မှတ်ရေးထိုးတဲ့အခမ်းအနားမှာပြောကြားသွားပါတယ်။
It's a future of enormous hope and opportunity.It's about coming to the moment.
ညောင်လင်းတဲ့အပြည့်နဲ့အခွင့်အလမ်းများစွာရှိနေတဲ့အနာဂတ်ဖြစ်ဖို့လက်ရှိကျွန်တော်တို့ရင်ဆိုင်နေရတဲ့ရာသီဥတုပြောင်းလဲမှုအန္တရာယ်မြင့်မားမှုကိုဖြေရှင်းဆောင်ရွက်ကင်တွယ်သွားရမှာဖြစ်ပါတယ်လို့ပြောသွားတာပါ။ဒါ့အပြင်သမ္မတရာထူးတပ်တန်း၄နှစ်ထမ်းဆောင်မဲ့ဘိုင်ဒန်အနေနဲ့ပထမသတင်းပတ်အတွင်းမှာသမ္မတအထူးအာဏာအမိန့်နဲ့လက်မှတ်ရေးထိုးပြဋ္ဌာန်းချက်တွေဟာအမေရိကန်ပြည်ထောင်စုအနေနဲ့2035ခုနှစ်အရောက်မှာကာဗွန်ညစ်ညမ်းမှုကင်းမဲ့တဲ့စွမ်းအင်ကဏ္ဍရရှိစေမှာဖြစ်တယ်လို့2050ပြည့်နှစ်အရောက်မှာအမေရိကန်နိုင်ငံမှာစီးပွားရေးလုပ်ငန်းတွေကစွန့်ပစ်တဲ့ဖန်လုံအိမ်ဓာတ်ငွေ့ထုတ်လွှင့်မှုကိုလုံးဝဖယ်ရှားပေးမှာဖြစ်တယ်လို့ဘိုင်ဒန်ကပြောကြားခဲ့ပါတယ်။ဒါ့အပြင်ဇန်နဝါရီလ20ရက်နေ့ကသမ္မတကျန်းသစ္စာကျိန်းဆိုပွဲအပြီးအချိန်ပိုင်းအတွင်းမှာပဲ2016ခုနှစ်နိုင်ငံတကာဆိုင်ရာပဲရစ်ရာသီဥတုပြောင်းလဲမှုသဘောတူညီချက်မှာအမေရိကန်ပြန်ပြီးဝင်ရောက်ဖို့ရည်ရွယ်ထားကြောင်းဘိုင်ဒန်ကကြေညာခဲ့ပါတယ်။သူ့ဆိုရလက်ထက်မှာအမေရိကန်ရာသီဥတုဆိုင်ရာအထူးကိုယ်စားလှယ်ဖြစ်2004ခုနှစ်ရွေးကောက်ပွဲမှာရှုံးနိမ့်ခဲ့တဲ့ဒီမိုကရက်သမ္မတလောင်းဂျွန်ကယ်ရီကိုဂျိုးဘိုင်ဒန်ကခန့်အပ်ခဲ့ပါတယ်ရှင်။